ဒီယုံနေတဲ့ကူပွဲတော့ကျင်းပဖို့အချိန်နှိက်ကက်လာတဲ့အချိန်မှာပဲတရုတ်မြန်မာနယ်စပ်ကချင်ပြည်နယ်ဘက်မှာတော့ဒေသခံပြည်သူတွေဟာနှစ်တဲ့ကူပွဲတော့ကိုကျင်းပဖို့ပြင်ဆင်နေပြီးနယ်စပ်ကုံတွယ်ရေးကလည်းရောင်းဝယ်ဖောက်ကားမှုတွေနဲ့အနှဲငယ်ပြန်ပြီးတော်ဝင်လှူရှားလာတယ်လို့ဒေသခံတွေကပြောပါတယ်။ဒီအပိုင်းတွင်အစိုးရတပ်နဲ့ကချင်လက်နက်ကင်တပ်ဖွဲ့တွေကြားတိုက်ပွဲကလည်း
တရုတ်လူမျိုးတွေဆက်ရွာထက်တန်စွာဆင်နွှဲဖို့ပြင်ဆင်နေကြတယ်လို့ပဲတရုတ်မြန်မာနယ်စပ်ကချင်ပြည်နယ်လိုင်စာမြို့နယ်တရုတ်မြန်မာနယ်စပ်ရွှေလီမြို့ဘက်မှာလည်းနှစ်တကူပွဲတော်အတွက်ဒေသခံပြည်သူတွေပြင်ဆင်လှုပ်ရှားနေကြပါတယ်။အရင်ရက်တွေတုန်းကတော့မြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIO တို့ကြားမှာတိုက်ပွဲတွေဟာပြင်းထန်နေတဲ့အတွက်အေးဆက်သွားခဲ့တဲ့တရုတ်မြန်မာနယ်စပ်ကုံသွဲရေးဟာဒီနှစ်တကူပွဲတော်ရက်ပိုင်းမှာတော့အနည်းငယ်ရောင်းဝယ်ဖောက်ကွာမှုတွေရှိလာတယ်လို့တရုတ်မြန်မာနယ်စပ်ရွှေလီမြို့ကိုရောက်ရှိနေတဲ့ကိုထွေအောင်ကပြောပါတယ်
အဲကျွန်တော်ကဒီရွှေလီဖက်မှာရောက်နေတယ်တိုက်ပွဲတွေကကြီးကြားထဲတော့နည်းနည်းတော့ငြိမ်တယ်ခင်ဗျအဲကျူးကြားကျူးကြားနည်းနည်းပါပါတော့ရှိတာပေါ့ဒါပေမဲ့ပေါ့အဲသူစစ်ကြီးတွေကတော့တိတ်မရှိဘူးပေါ့ဩကုန်းတွေရဲ့ခြေနေကြတော့ကဒီတရုတ်နေတကူနာရောက်လာတော့ဟာပေါ့အယောင်းဝယ်တွေကတော့ရွှေလီဖက်မှာကျတော့ဒီတရုတ်နေတကူဆိုတော့သူရဲ့ဒီရိုးရာတွေပေါ့သူတို့ဝေရာချမ်းသာတွေအဲ့လိုပေါ့ရိုးရာတုံးဆောင်တွေအဲ့ဒါပြင်းစင်နေကြတာပေါ့
မြန်မာစစ်တပ်နဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA တွေကြားမှာဆွေးနွေးပွဲတွေအစပြုနေချိန်အခုရက်ပိုင်းမှာတော့ထိုးစစ်တွေဟာခဏရပ်ဆိုင်းထားပြီးတိုက်ပွဲဟာအနည်းငယ်အေးသွားတဲ့အတွက်ကချင်ပြည်နယ်လိုင်စာနဲ့ဒေသတချို့မှာပုံမှန်အနေထားကိုမရောက်သေးပေမဲ့ကားတွေနဲ့သွာလာမှုကလွဲလို့ဒေသခံတွေကဆိုင်ကယ်တွေနဲ့ခရီးသွာလာမှုတွေရှိပြီးပြည်သူအနေအချင်းတော့လမ်းတွေပေါ်ထွက်လာနေကြတယ်လို့သိရပါတယ
်လမ်းပန်းစစ်တပ်ရဲ့ကြတော့ဟာတချို့လမ်းတွေကြတော့ဒီဆိုင်ကယ်တွေတော့သွားလို့ရတာပေါ့နော်ဆိုင်ကယ်ကြီးနဲ့အဲ့လိုသွားမယ်ဆိုတော့ရတာပေါ့ဒါပေမဲ့သွားလာတဲ့လူတွေတော့ရမ်းနေတာပေါ့ကွာအရင်ကတော့အဲ့လိုပေါ့ဒီနေ့စားပြီးဆိုတော့အဲ့ကျင်းတွေပါပဲအဲ့လိုနေကြတာပေါ့နော်အခုတော့နေနေအေးလာပြီဆိုတော့အဲအပြင်ဘာညာထွက်တော့နေနေပါပါတော့ရှိတာပေါ့ဒါပေမဲ့အရင်လိုတော့ရမ်းကြီးတော့လည်းမဟုတ်သေးဘူးပေါ့နေနေတော့စိုးရိမ်နေကြရသေးတာပေါ့သွားလာလာတော့အရင်ကထက်စံတော့နေနေတော့ပုံများလာတာပေါ့
အရင်တော့ကတော့ဒီတရုတ်မြန်မာနယ်စပ်ဘက်ကဒီတိုက်ပွဲတွေပြင်းထန်နေတဲ့အတွက်လက်နက်ကြီးကြီးကြတဲ့အထိဖြစ်ခဲ့လို့ဒေသခံပြည်သူတွေဟာလမ်းပေါ်ကိုမထွက်ဝင်မဲနဲ့ဘုံခိုကျွန်းတွေထဲမှာပဲပုန်းခိုအောင်နေခဲ့ကြရတာဖြစ်ပါတယ်ဒါပေမဲ့အခုလိုမျိုးတိုက်ပွဲတွေခဏရပ်နှားပေမဲ့တိုက်ပွဲတချို့ကတော့ဂျိုကြားဂျိုကြားဖြစ်နေသေးပဲလို့ကချင်သတင်းစင်ကအေဒီတာကိုနော်ဒင်းကပြောပါတယ်
တိုက်ပွဲကဖြစ်နေသေးဖြစ်တာနော်ဒီတရုတ်မြန်မာစပ်ဘက်မှာပဲနည်းနည်းလေးဟိုပါပေါ့တရုတ်နဲ့တစ်ကြောင်နည်းနည်းနော်ကိုညံ့တဲ့လိုနည်းနည်းလေးဟိုရထားတဲ့ပုံစံဖြစ်တယ်။ဟိုကဒါမဲ့တိုက်ပွဲကြီးတွေကဖြစ်နေသေးပါအထူးဖြစ်ဒီရှမ်းပြည်မြောက်ဘက်ကတမဟာလေးဒေသဒီနော်ဒီတမဟာတုံးဒေသပေါ့နော်တမဟာတုံးကတော့ဒီလွိတ်ကျေတို့ဗမာဘက်ပေါ့ပြီးရင်ကျွန်တော်ဒီတမဟာတစ်ကတော့ဒီဟိုပန်ဝါဒေသတွေပါတယ်နော်ပန်ဝါဒေသနဲ့ဒီအဲမင်းချနာဆူတာပုံစံကြောင်းတွေပါတယ်ဒါနောက်ပြီးတော့ဒီတမဟာနေဒေတာကဖက်ကန်ဒေတာပေါ့အဒီဒေတာဒီမှာကလည်းဒီတိုက်ပွဲတွေကတော့ဆက်ပြီးမှဖြစ်နေတယ်ရောရောချင်းမှဖြစ်တာကဒီဌာနချုပ်ဒီလိုက်စာပတ်ဝန်းကျင်ပေါ့နော်ဒီလက်ကြားရံပတ်ဝန်းကျင်ပေါ့အဲ့မှာလည်းသူတို့ကအမြောက်ဒီအမြောက်ကြီးတွေနဲ့ကသူတို့ကအမြဲတမ်းဖြစ်နေလို့ရှိတယ်တော်တော်လေးပဲဒီ TikTok inside မှာတိုက်ပွဲတွေကတော့လက်ကြားရံပတ်ဝန်းကျင်မှာပဲသူတို့နေတာအတန်တဲ့ဒေတာဒီမှာကတော့တိုက်ပွဲကတော့ဖြစ်နေစေဖြစ်တာပေါ့
ဒီအပိုင်းဟာဒီတရုတ်နှစ်တကူပွဲတော်နီးကပ်လာတဲ့အချိန်လက်ဖြစ်နောက်ပြီးတော့မြန်မာအစိုးရနဲ့ကချင်လက်နက်ကိုင်တပ်ကြားဆွေးနွေးမှုတွေလုပ်ဖို့အစာပြိုးနေချိန်လက်ဖြစ်လို့ KIO ဌာနချုပ်ရှီယာလိုက်စာအနီးတစ်ဝိုက်မှာတော့တိုက်ပွဲတွေအတန်ငယ်အေးသွားပေမဲ့နှစ်ဖက်ငြိမ်းချမ်းရေးဆွေးနွေးမှုအထိတိကျတဲ့အဖြစ်မရသေးတဲ့အတွက်ကချင်နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကတော့ဖြစ်ပွားနေသေးပဲဖြစ်တယ်လို့ကိုနော်ဒင်းကလည်းပြောပါတယ်အခုလိုမျိုးကချင်လက်နက်ကိုင်တပ်ဖွဲ့နဲ့မြန်မာစစ်တပ်ခြားစစ်ရေးပဋိပက္ခတွေငြိမ့်စေဖို့တရုတ်စိုးရကနေဂျာဝင်စစ်ဆက်ညှိနှိုင်းပေးဖို့ကြိုးစားခဲ့တယ်လို့ပဲပြီးခဲ့တဲ့ရက်ပိုင်းကလည်းတရုတ်အစိုးရရဲ့စီစဉ်ပေးမှုနဲ့မြန်မာအစိုးရကိုယ်စားလှယ်တွေနဲ့ကချင်လက်နက်ကိုင်အဖွဲ့တို့တရုတ်မြန်မာနယ်စပ်မြို့မှာတွေ့ဆုံဆွေးနွေးပွဲတစ်ခုလည်းလုပ်ခဲ့ပါသေးတယ်ရှင်